အင်္ဂါနေ့ကအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်တဲ့2019ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာနဲ့ပတ်သက်ပြီးမတ်အင်ဂျင်နိုင်ကပြောပြမှာဖြစ်ပါတယ်
။ Washington DC ကအမေရိကန်နိုင်ငံရဲ့ဌာနမှမနေ့ကကျင်းပတဲ့2019ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်တဲ့ဌာနမှနိုင်ငံရဲ့ဝန်ကြီးတီလာဆင်ကသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးမှုအတင်းအဓမ္မလှုပ်အားပေးခိုင်းစေမှုကလေးစစ်သားစုဆောင်အသုံးပြုမှုတွေကိုရာသွေးမှုအဖြစ်သတ်မှတ်ပြီးထိရောက်စွာအရေးယူဆောင်ရွက်တင်ကြောင်းအခုလိုပြောသွားပါတယ်
။ Most tragically, human trafficking preys on the most vulnerable, young children, boys and girls, separating them from their families.
ဒီကောက်ွယ်အကောင်းဆုံးကတော့လူကုန်ကူးသူတွေဟာအကာအကွယ်အမဲ့ဆုံးဖြစ်တဲ့မိန်းကလေးတွေနဲ့ယောက်ျားလေးငယ်တွေကိုခေါင်းပုံဖြတ်ပြီးသူတို့မိဘတွေနဲ့တကွဲတပြားစီဖြစ်အောင်လုပ်တယ်။ကလေးတွေကိုပြည်သူစာတွေအပြင်လင်းလုံငန်းမှာခိုင်းစေတာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဌာနရဲ့2019ခုနှစ်လူကုန်ကူးမှုအစီရင်ခံစာဟာလူကုန်ကူးတဲ့လမ်းကြောင်းတွေလူကုန်ကူးပွဲစားတွေအဓိကကြံရပါတွေကိုဖော်ထုတ်ပေးထားပါတယ်။ဒီနေ့အဓိကဦးစားပေးမှုကတော့အစိုးရတွေရဲ့တာဝန်ဖြစ်တဲ့လူကုန်ကူးမှုတက်ချက်ရေးစာချုပ်ပါစီမင်းစည်းကမ်းတွေအရလူကုန်ကူးမှုဟာရာဇဝမှုဖြစ်ကြောင်းသတ်မှတ်ပြီးလူကုန်ကူးသူတွေကိုထိတိယောက်ယောက်အရေးယူဖို့ပဲဖြစ်ပါတယ်
။ဒီနေ့အစီရင်ခံစာမှာနိုင်ငံပေါင်း189နိုင်ငံရဲ့လူကုန်ကူးမှုအခြေအနေကိုအကဲဖြတ်ထားတာပါ။အဲ့ဒီအထက်မှာ36နိုင်ငံဟာလူကုန်ကူးမှုတိုက်ဖြတ်ရေးအပြည့်အဝပူးပေါင်းဆောင်ရွက်တဲ့နိုင်ငံအစဉ်တရာဝန်းအဖြစ်သတ်မှတ်ခံခဲ့ရပါတယ်။နောက်နိုင်ငံပေါင်း80ကတော့တရာတူအဆင့်အဖြစ်သတ်မှတ်ပြီးမြန်မာအပါအဝင်အခြားနိုင်ငံပေါင်း45နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖြတ်ရေးမှာစောင့်ကြည့်ကြံနိုင်ငံအဆင့်တရာတူဖြစ်ဖော်ပြထားပါတယ်။ကျန်းနိုင်ငံပေါင်း23နိုင်ငံကတော့လူကုန်ကူးမှုတိုက်ဖြတ်ရေးမှာလုံးဝပူးပေါင်းဆောင်ရွက်မှုမရှိတဲ့အဆိုးရွားဆုံးနိုင်ငံအဆင့်တရာ3ဖြစ်အစီရင်ခံစာမှာတွေ့ရပါတယ်။2016ခုနှစ်ကမြန်မာနိုင်ငံကိုအဆိုးရွားဆုံးတရာ3အဆင့်ကနေ2019ခုနှစ်မှာတရာတူစောင့်ကြည့်ကံအဆင့်အဖြစ်တုံးမြင့်သတ်မှတ်ခံရတဲ့အထက်မှာကြီးရင်းနိုင်ငံနဲ့အတူမြန်မာနိုင်ငံဟာကလေးစစ်သားအသုံးပြုမှုပပအောင်ကြိုးပမ်းဆောင်ရွက်နိုင်တာတွေ့ရကြောင်းအမေရိကန်လူကုန်ကူးမှုတိုက်ဖြတ်ရေးဆိုင်ရာအထူးတန်မတ်ကြီးစူဇန်ခေါ်ပစ်ကမနေ့ကအမေရိကန်နိုင်ငံသားရဲ့ဌာနမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
So we look at various factors under the minimum standards when determining a tier ranking for those countries, and that analysis is reflected in our report. So certainly for these countries, we talk about areas of improvement that we may, but Burma has made significant strides in removing children from military
service. We have to look at the same thing as the same thing. We have to look at the same thing as 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 the same thing.မြန်မာနိုင်ငံကတော့ကလေးတွေကိုစစ်တပ်မှအတုံးပြမှုကနေဖယ်ရှားပေးရမှာတိကျတဲ့ခြေလှမ်းတွေယူခဲ့တာတွေ့ရပါတယ်
။ဒါ့အပြင်မြန်မာနိုင်ငံမှာကလေးစစ်သားဖြစ်ခဲ့သူတွေနဲ့ပတ်သက်လို့အစိုးရရဲ့တုံ့ပြန်ဆောင်ရွက်မှုအပေါ်မှာတော့အမေရိကန်ကစိုးရိမ်မကင်းဖြစ်မှုတွေဆက်ပြီးရှိနေသေးကြောင်းသူကအခုလိုပြောပါပါတယ်။
Similarly, with respect to Burma, we continue to remain concerned that that government's response to
the Myanmar Nepal American Nangan Jai Thana ga sele suin mekin phit se shi da ga atait tung ga khlisit da atong pyu mu ne patet lo asoya ye tung pyan mu twin chaung ne phit par de khlisit da ri go tia mu bin su saung mu ma pa win ge de tacho sit phe ya shi ri go asoya ga apit pe yi wi da twin shi ge de ne di pit dan ri ha kin than tin da law ma pin than ge ba bu ရရှိကျမှုကျွလွန်တဲ့အတွက်အေးအေးယူတာမျိုးထက်လုပ်ငန်းခွင်ပိုင်းဆိုင်ရာမှာအေးအေးယူတဲ့ပုံစံမျိုးလိုဖြစ်နေပါတယ်။ဒီကိစ္စကိုကျမဒီဇင်ဘာလကမြန်မာနိုင်ငံကိုတွားရောက်ခဲ့ခြင်းကအစိုးရအရာရှိတွေနဲ့တိုက်ရိုက်တင်ပြနိုင်ခဲ့ပါတယ်
။ကလေးစစ်သားကိစ္စအမေရိကန်ရဲ့စိုးရိမ်မကင်းဖြစ်မှုနဲ့ပတ်သက်လို့ပြီးခဲ့တဲ့ဒီဇင်ဘာလကမြန်မာနိုင်ငံကိုတူကိုယ်တိုင်တွားခဲ့တဲ့အချိန်မှာအစိုးရတာဝန်ရှိသူတွေနဲ့တိုက်ရိုက်ဆွေးနွေးခဲ့ကြောင်းစူဇန်ခိုပစ်ကဆိုပါတယ်။ဒီနေ့အစီအခံစာမှာမြန်မာအစိုးရကိုတောင်းဆိုထားတဲ့အချက်တွေနဲ့ပတ်သက်လို့သူကအခုလိုဆက်ပြောပါတယ်
။ The 2017 report urges the Burmese government to cease official involvement in compelling civilians to perform any type of forced labor.
ဒီနေ့ကျွန်တော်အစီအခံစာမှာမြန်မာအစိုးရအနေနဲ့အရတားတွေပေါ့တရားဓမ္မလိုအပ်ပြီးခိုင်းစီမှုမှန်တယ်များရပ်တန့်ဖို့အတရားဓမ္မလိုအပ်ပြီးခိုင်းစီမှု policy ပေါ်စစ်တပ်ရဲ့အကူအမှုကိုရော့ချစီဖို့ဆိုရင်အတရားဓမ္မလိုအပ်ပြီးခိုင်းစီမှုကိုဖြစ်ပွားစေတဲ့ဖြစ်ပေါ်စေတဲ့တွန်းအားပေးမှုကိုပြုပြင်ဖို့အပြင်ကလေးစစ်သားစုဆောင်မှုကိုစုံစမ်းစစ်ဆေးပြီး ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ
ကာလအတွင်းမှာမြန်မာအစိုးရရဲ့အဓိကအောင်မြင်အောင်ဆောင်ရွက်နိုင်ခဲ့တဲ့အချက်တွေဖြစ်ကလေးစစ်သားတွေကိုစုဆောင်းအသုံးပြုမှုပပျောက်ရေးဆောင်ရွက်ချက်တွေမှာတိုးတက်မှုရှိအောင်ဆက်လက်လုပ်ဆောင်ခဲ့တာမြန်မာအစိုးရဟာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်အ ਨੇ ဆုံးသတ်မှတ်ထားတဲ့စံနှုန်းတွေနဲ့အပြည့်အဝကိုင်းမြင့်မှုမရှိပေမဲ့လို့တိတာထင်ရှားတဲ့တိုးတက်မှုတွေကိုဆောင်ရွက်နိုင်တာတွေ့ရကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။2018ခုနှစ်မတ်လ30ရက်နေ့အထိအစီရင်ခံစာပြုစုတဲ့ကာလအတွင်းမှာမြန်မာအစိုးရရဲ့အဓိကအောင်မြင်အောင်ဆောင်ရွက်နိုင်ခဲ့တဲ့အချက်တွေဖြစ်ကလေးစစ်သားတွေကိုစုဆောင်းအသုံးပြုမှုပပျောက်ရေးဆောင်ရွက်ချက်တွေမှာတိုးတက်မှုရှိအောင်ဆက်လက်လုပ်ဆောင်ခဲ့တာလူကုန်ကူးမှုတိုက်ဖျက်ရေးတပ်ဖွဲ့မှအလုတာဝင်ခြေပြောင်းအောင်ထမ်းဆောင်သူအရေးအတွက်တိုးမြင့်နိုင်တာ2005ခုနှစ်လူကုန်ကူးမှုတိုက်ဖျက်ရေးဥပဒေအရပထမဆုံးချိန်အစိုးရတာဝန်ရှိသူတွေကိုအရေးယူနိုင်ခဲ့တာစတဲ့အချက်တွေဖြစ်တယ်လို့ဆိုပါတယ်လူငယ်တဲ့9နှစ်ကဆိုရင်မြန်မာနိုင်ငံဟာအမျိုးသားအမျိုးသမီးနဲ့ကလေးတွေကိုအတင်းအဓမ္မလှူအားပေးခိုင်းစေတဲ့အဓိကနိုင်ငံဖြစ်ခဲ့ပါတယ်ဒါအပြင်ပြည်ပမှာပါမကပြပမှာပါမြမအမျိုးသမီးနဲ့ကလေးငယ်တွေဟာလိင်ကျွန်းတွေအဖြစ်ရောင်းစားခံရပါတယ်အထူးသဖြင့်အင်းကြီးချင်းထိုင်းနဲ့တရုတ်နိုင်ငံတွေအပါအဝင်အခြားအာရှနိုင်ငံတွေအပြင်အရှေ့အလယ်ပိုင်းနဲ့အမေရိကန်ပြည်ထောင်စုမှာရွှေပြောင်းအလုပ်လုပ်ကင်ကြတဲ့မြမအမျိုးသားတွေအမျိုးသမီးတွေနဲ့ကလေးတွေဟာအတင်းအဓမ္မအလုပ်စီခိုင်းခံရတာလိင်ကျွန်းအဖြစ်ရောင်းစားခံရတာတွေရှိခဲ့ပါတယ်အမျိုးသားတွေဆိုရင်ငါးဖန်းလုပ်ငန်းစိတ်ယုံလုပ်ငန်းစိုက်ပျိုးရေးသောလုံရေးလုပ်ငန်းတွေမှာလုပ်ကင်ကြရပြီးအမျိုးသမီးနဲ့မိန်းကလေးတွေကတော့လိင်ဖြော်ပြေးရေးဒါမှမဟုတ်အိမ်အကူနဲ့အထည်ချုပ်ဆက်ယုံတွေမှာအတင်းအဓမ္မအလုပ်စီခိုင်းခံခဲ့ကြရပါတယ်။2011ခုနှစ်ကသမရဦးသိန်းစိန်ဦးဆောင်တဲ့ရက်သားတစ်ပိုင်းအစိုးရတက်လာပြီးတဲ့နောက်သမရအိုဘားမားအစိုးရလက်ထက်မှာနှစ်နိုင်ငံဆက်ဆံရေးတိုးတက်လာမှုနဲ့အတူလူကုန်ကူးမှုတိုက်ဖျက်ရေးမှာပူးပေါင်းဆောင်ရွက်မှုတွေကြောင့်အစိုးရဆုံးနိုင်ငံအဖြစ်TR3 ကနေ2012ကနေ2015ခုနှစ်လေးနှစ်အတွင်းမြန်မာနိုင်ငံကို TR2 စောင့်ကြည့်ကန်အစ်စ်အဖြစ်တိုးမြင့်သတ်မှတ်ခဲ့ပါတယ်။ဒါပေမဲ့လို့သတ်မှတ်ချက်အရ TR2 စောင့်ကြည့်ကန်အစ်စ်မှာလေးနှစ်တက်တန်းပြည့်ခဲ့ပြီးမြင့်ထူးခြားတိုးတက်မှုမရှိခဲ့တဲ့အတွက်မြန်မာနိုင်ငံကို2016ခုနှစ်မှာ TR3 အစ်စ်အဖြစ်ပြန်လည်ရှော့ချသတ်မှတ်ခဲ့ရဖြစ်ပါတယ်။နယူးယောက်ခြေဆိုင် HRW ခေါ်လူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးရဲ့မနေ့ကသတင်းထုတ်ပြန်ချက်မှာတော့မြန်မာနဲ့အီဗက်နိုင်ငံတွေမှာကလေးစစ်သားတွေဆက်ပြီးရှိနေတဲ့ကြောင်းဖော်ပြထားပါတယ်။အလားတူပဋိပက္ခတွေဆက်ပြီးဖြစ်ပွားနေတဲ့ဒေသတွေမှာမြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေပါကလေးစစ်သားတွေကိုစုဆောင်းအသုံးပြုနေစေဖြစ်ကြောင်းကုလသမဂ္ဂဘက်ကလည်းအစီရင်ခံစာထုတ်ပြန်ထားပါတယ်ရှင်။